ဒီပါရောက်မြန်မာအလုတ်သမားတွေရဲ့လစာတွေကအနည်းဆုံး25ရာခိုင်နှုန်းကိုမိသားစုထံပြန်ပို့ရမယ့်အစီအစဉ်ကိုဒီကနေ့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဝင်ငွေ၄ပုံတစ်ပုံကိုတရားဝင်ငွေလဲစနစ်နဲ့ပြန်ပို့ဖို့စစ်ကောင်စီကစီစဉ်နေတာကိုစန့်ကျင်တဲ့အနေနဲ့ထိုင်းရောက်မြန်မာအလုတ်သမားတွေနဲ့အလုတ်သမားရေးလှုပ်ရှားသူတို့ကုလသမဂ္ဂရုံးအပြင်ဘက်မှာဆန္ဒပြခဲ့ကြတာပါ။ပြည်ပမှာအလုတ်လုပ်ကြတဲ့မြန်မာနိုင်ငံသားတွေလစာရဲ့25ရာခိုင်နှုန်းတရားဝင်ပြန်ပို့ရမယ့်အစီအစဉ်နဲ့ပတ်သက်လို့ညှိနှိုင်းနေကြောင်းအလုတ်သမားရေးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်ဝင်းကပြီးခဲ့တဲ့လထဲမှာVOA ကိုပြောထားတာပါမြန်မာနိုင်ငံမှာ2021ခုနှစ် February လတဲ့အရက်သားအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့တဲ့အပေါ်အနောက်နိုင်ငံတွေကပိတ်ဆို့တန်ခတ်မှုတွေကြောင့်စီးပွားရေးနဲ့ဗန္ဒာရေးပြဿနာတွေပေါ်ပေါက်နေချိန်မှာပဲစစ်ကောင်စီကပြည်ပရောက်မြန်မာတွေထံကငွေပြန်ပို့တဲ့အစီအစဉ်မှာအပြောင်းလဲလုပ်ဖို့ခြေလှမ်းပြင်လာတာဖြစ်ပါတယ်